2025ခုနှစ်ပြည်သူ့ကွန်ရက်ရှင်များကြမဲ့လွတ်တော်ကိုယ်စားလှောင်စည်းရင်းကိုပြည်တော်စုရွေးကောက်ပွဲကော်မရှင်ကဒီကနေ့ထုတ်ပြန်ကြေညာလိုက်ပါတယ်။ရွေးကောက်ပွဲကျင်းပဖို့လပိုင်းလောက်သာလိုရတဲ့အတွက်နိုင်ငံရေးပါတီတွေအနေနဲ့လည်းအချိန်လူပြီးကိုယ်စားလှယ်တွေကိုရွေးချယ်နေကြရတာပါ။ရွေးကောက်ပွဲအတွက်ပြင်ဆင်မှုတွေနဲ့ပတ်သက်ပြီးဆက်သွယ်စုံစမ်းထားတဲ့မဆူမုံကပြောပြပေးပါပါရှင်။
နိုဝင်ဘာလ10ရက်နေ့မှာကျင်းပမယ့်ရွေးကောက်ပွဲမှာလွှတ်တော်အသီးသီးအတွက်တိုင်းနယ်ပြည်နယ်အလိုက်ကိုယ်စားလှယ်လောင်းအမည်စည်ရင်တင်သွင်းထားတဲ့နောက်ဆုံးရစည်းရင်းကိုပြည်တော်စုရွေးကောက်ပွဲကော်မရှင်ကဒီကနေ့ထုတ်ပြန်ကြေညာလိုက်တာပါ။ကော်မရှင်တာဝန်ရှိသူတဦးဖြစ်တဲ့ဦးမြင့်နိုင်ကတော့ရွေးကောက်ပွဲမှာပါဝင်ရှင်ပြိုင်ကြမယ်နိုင်ငံရေးပါတီတွေတတိပုဂ္ဂလာတွေအနေနဲ့ဩ အဲ့လိုတွေဝင်ကြတာလည်းတတိယမြင့်မြင့်လေးတွေပါသူဆောင်းနိုင်ပါလေ36မှာလေးသူပေါ်ပြတာလည်း36နဲ့တင်ရမှာပေါ့သတ်မှတ်ထားတဲ့အချိန်လာတည့်ရမှာပါဟုတ်ကဲ့
အဓိကအတိုက်ခံပါတီကြီးဖြစ်တဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD အနေနဲ့ကတော့ဇူလိုင်လ26ရက်နေ့အထိလွှတ်တော်ကိုယ်စားလှယ်လောက်တဦးသာတင်သွင်းထားနိုင်ပြီးတော့အချိန်မလောက်တဲ့အတွက်သတ်မှတ်ရဖို့တိုးပေးဖို့ကော်မရှင်ကိုတောင်းဆိုခဲ့ပေမဲ့ကော်မရှင်ဘက်ကသတ်မှတ်ရတိုးပေးဖို့ကိုပယ်ချထားပါတယ်။ဒါကြောင့်မလို့ပါတီအနေနဲ့သတ်မှတ်ချက်အမည်စည်းရင်းနေတင်သွင်းနိုင်အောင်အချိန်လူစူးစမ်းနေရပါတယ်လို့ NLD ပါတီရဲ့ပြောခွင့်ရဦးညံဝင်းကပြောပါတယ်
။ဝင်းကြီးဘဝတန်ဝင်းကြီးကဒေါက်တာအောင်မွန်းညိုတယောက်တင်ပြီးသွားပြီလို့ကျွန်တော်အဲ့လိုသတင်းကြားနေတယ်။တိုက်ရိုက်တော့သူပို့မရသေးဘူး။ကျွန်တော်တို့လည်းအချိန်လေးကိုလုံးမိကြရတယ်။ဒါမလို့ဒီလုံးတိုင်းတာနဲ့အကုန်လုံးနေရာတိုင်းကိုဝင်ဖို့ဆိုတော့ကျွန်တော်တို့မှအရေးပြများပါတယ်။အဲ့ဒါကြောင့်ဒီချက်ချင်းတော့ဘာမှမပြောနိုင်သေးဘူး။စူးစမ်းတော့မှအချိန်ကနည်းနေတယ်။သွားရင်းလာရင်လည်းအချိန်ကနည်းနေတယ်။အဲ့ဒါကြောင့်တောင်းတာလေ။အားလုံးပြည့်စုံအောင်စူးစမ်းပြီးတော့လုပ်နေပါတယ်။
လက်ရှိအာဏာရပြည်တော်စုကြန့်ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီဘက်ကတော့လွှတ်တော်ကိုယ်စားလှယ်လောင်းတင်သွင်းမှုတွေကိုတတ်မှတ်ရတဲ့အညီတင်သွင်းနိုင်မှုအသင့်ရှိနေပြီးတော့လက်ရှိလွှတ်တော်တွေမှာတာဝန်ထမ်းဆောင်နေစေလွှတ်တော်ကိုယ်စားလှယ်လောင်းတွေကိုဒီတစ်ကြိမ်တက်တန်းအတွက်ပါဝင်ရှင်ပြိုင်နိုင်မှုဦးစားပေးရွေးချယ်မှာဖြစ်ပါတယ်။ပြည်ခိုင်ဖြိုးပါတီရဲ့အကြီးအကဲတဦးဖြစ်တဲ့ကွယ်လွန်သူဦးအောင်တောင်ရဲ့မဲဆန္ဒနယ်မှာဝင်ရောက်ရှင်ပြိုင်မှုရှိတဲ့ပြည်ခိုင်ဖြိုးပါတီမြင်းချံမဲဆန္ဒနယ်ကပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးဝင်းမြင့်ကပါတီဘက်ကနေဝင်ရောက်ရွေးခံကြမယ်လွှတ်တော်ကိုယ်စားလှယ်တွေရဲ့အနေအထားနဲ့ပတ်သက်ပြီးအခုလိုရှင်းပြပါတယ
်ကျွန်တော်ကငကောမြင်းညာကနေပြီးတော့ကျွန်တော်ပြိုင်မှုလုပ်ထားတာကျွန်တော်ဟိုမူလကနေရာကျွန်တော်မြင်းညာရုပ်နေပေါ့လေအဲဒါမလို့ကိုကကျွန်တော်ကဇာတိသားကဟိုတောင်သားနဲ့ဝဲလောင်သားဆိုတော့ပါဦးအောင်တော့ခုလိုဖြစ်တဲ့အခါကျတော့ကျွန်တော်ကပါတီကနေပြီးတော့တောင်သားပြည်သူ့လွှတ်တော်ကိုယ်စားလှယ်ဟိုကြောင်းမယ်လို့နှုတ်အားဖြင့်တော့ပုံပြောပြီးပြီတရားဝင်တော့စာမထွက်သေးဘူးရာအဲ့တော့ကျွန်တော်တို့ကတော့ဟိုအတက်နိုင်ဆုံးကိုတက်နိုင်တဲ့ကိုကက်ပစီတီရှိလောက်တော့စူးစမ်းပြီးတော့အရင်လဲကျွန်တော်တို့က9နှစ်ဆောင်ရွက်ခဲ့ပြီးပြီ။နောက်9နှစ်လဲဒီပါတီအကျိုးတွေမကပါဘူး။ကျွန်တော်ကနိုင်ငံတော်အကျိုးကိုအဓိကထားပြီးတော့သူသဖြင့်ကျွန်တော်တို့လွတ်တော်အမှတ်ဆိုတာကတော့ကျွန်တော်ကဥပဒေပြူရေးက legislation ကအဓိကပဲလေ။နဲ့ဒီတာဖွံ့ဖြိုးရေးကတော့ဒုတိယပေါ်ဒါတွေကျွန်တော်တို့တက်နိုင်တဲ့များတော့ဆောင်ရွက်သွားမှာပါ။
ဇူလိုင်လ20ရက်နေ့ကနေဇူလိုင်လ26ရက်နေ့အထိပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကိုအာဏာရပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီ၊တိုင်းရင်းသားစည်းလုံးညီညွတ်ရေးပါတီ၊အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီအပါအဝင်နိုင်ငံရေးပါတီ9ပါတီနဲ့တတိပုဂ္ဂလပါတီတခုတို့ကလွှတ်တော်ကိုယ်စားလှယ်လောင်းစည်းရင်းနေတဲ့ကတင်သွင်းထားတဲ့စည်းရင်းအရာကတော့ပြည်သူ့လွှတ်တော်ကိုယ်စားလှယ်လောင်း10ဦး၊အမျိုးသားလွှတ်တော်ကိုယ်စားလှယ်လောင်း4ဦးနဲ့တိုင်းဒေသကြီးပြည်နယ်လွှတ်တော်ကိုယ်စားလှယ်လောင်း23ဦး၊တိုင်းဒေသကြီးပြည်နယ်တိုင်းရင်းသားလူမျိုးလွှတ်တော်ကိုယ်စားလှယ်လောင်း9ဦး၊စုစုပေါင်း46ဦးအထိတင်သွင်းခဲ့ကြပြီးဖြစ်ပါတယ်ရှင်။